ဗြိတိန်ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကစီးရီးယားစစ်ပွဲတွေအတွင်းကအီရန်ရဲ့အခန်းကဏ္ဍနဲ့ပဲ့ထိန်တက်ဒုံးကျည်ကိစ္စတွေအတွက်အီရန်နိုင်ငံပေါ် EU အနေနဲ့စီးပွားရေးပိတ်ဆို့မှုအသစ်တွေချမှတ်ဖို့အဆိုပြုလိုက်တယ်လို့လျှို့ဝှက်စာရွက်စာတမ်းတွေအရသိရတယ်လို့ရိုက်တာသတင်းကဆိုပါတယ်ဒါဟာ2015ခုနှစ်ကအီရန်နိုင်ငံနဲ့ချုပ်ဆိုထားတဲ့နျူကလ িয়ার စာချုပ်ကိုအမေရိကန်ဘက်ကဆက်လက်ထားရှိဖို့စွဲဆောင်တဲ့သဘောလည်းဖြစ်ပါတယ်။ရိုက်တာသတင်းရဲ့အဆိုအရဒီဆိုပြုချက်ကို EU အဖွဲ့ဝင်မြို့တော်တွေစီကိုတောက်ကြနေကပေးပို့ပြီးဖြစ်တယ်လို့သိရပါတယ်။ဒီဆိုပြုချက်ဟာအင်အားကြီးနိုင်ငံတွေလက်မှတ်ရေးထိုးထားတဲ့အီရန်ကိုနျူကလ িয়ার လက်နက်ထုတ်လုပ်မှုပိတ်ပင်ထားတဲ့သဘောတူညီချက်ကိုဆက်လက်ထားရှိဖို့ EU ရဲ့မဟာဗျူဟာတစိတ်တည်းသားလည်းဖြစ်တယ်လို့ဆိုရမှာပါ။အီရန်ရဲ့အရှိအလယ်ပိုင်းကလုံရက်တွေကြောင့်မတည်ငြိမ်မှုတွေဖြစ်စေတဲ့ဆိုတဲ့အနောက်နိုင်ငံတွေရဲ့ဆွဆွဲချက်နဲ့စာချုပ်ပါအချက်လက်တွေကိုပြင်ဆင်ဖို့သမ္မတထရမ့်ရဲ့တောင်းဆိုချက်တွေကိုတော့အီရန်ကပယ်ချထားပါဗျ။